မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေသူတွေအတွက်ဩစတြေးလျဒေါ်လာ16တန်းထပ်မံကူညီပံ့ပိုးပေးမယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကဇူလိုင်လ9ရက်နေ့အနည်းစွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ပဋိပက္ခနဲ့တဘာဝဘေးအန္တရာယ်ခံစားနေရသူတွေအတွက်ပညာရေးနေရာထိုင်ခင်းကျန်းမာရေးဆောင်ရှားမှုအသက်မွေးဝမ်းကြောင်းမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂအပါအဝင်ဩစတြေးလျနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကတဆင့်ကူညီထောက်ပံ့သွားမယ်လို့ကြေညာချက်မှာဆိုထားပါတယ်။ရခိုင်ပြည်နယ်ရင်းပေးအပ်မဲ့ကူညီတွေကို Mr. Kofi Annan ဦးဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာထက်ကအကြံပေးချက်တွေအတိုင်းထောက်ပံ့ကူညီသွားမယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ရင်းအရေးပေါ်လိုအပ်နေတဲ့အကူအညီအတွက်ကမ္ဘာ့စာနာရေးခါအစီအစဉ် WFP ကိုဩစတြေးလျနိုင်ငံကဒေါ်လာ2တန်းပေးအပ်ထားပြီးဖြစ်ပါတယ်။2016ဇူလိုင်လကစလို့ဒီကနေ့အချိန်ထိမြန်မာနိုင်ငံအတွက်ဩစတြေးလျကပေးအပ်တဲ့ကူညီထောက်ပံ့ငွေစုစုပေါင်းဒေါ်လာ18တန်းရှိသွားပြီးဖြစ်ပါတယ်။